ူလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူကရိန်းနိုင်ငံကနေပြီးခဲ့တဲ့သတင်းဘက်ကလူပေါင်းတသန်းထွက်ပြေးလာတာဟာဆယ်စုနှစ်တွေအတွင်းဖြစ်ပွားခဲ့တဲ့ပြည်ပကတွေအတွင်းလူပေါင်းများစွာအမြန်ဆုံးနဲ့အများဆုံးရွှေ့ပြောင်းလာမှုကြီးဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂ EU ပြည်ထောင်စုဝန်ကြီးတွေကလည်းရုရှားကျူးကျော်မှုကြောင့်ပြေးလာတဲ့ယူကရိန်းနိုင်ငံသားတွေကိုယာယီနေထိုင်ခွင့်ပေးဖို့အစီအစဉ်မနေ့ကြာတာပရိနေကတညီတညွတ်တဲ့သဘောတူညီလိုက်ကြပါတယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဂျေလာဒါမနန်ကဒါဟာအရေးပါပြီးတမိုင်းဝင်လောက်ရအဖြစ်သတ်မှတ်လိုက်ပြီးယူကရိန်းတွေကိုတနှစ်တာအတွင်းတရားဝင်စစ်ပြေးဒုက္ခသည်တွေအဖြစ်သတ်မှတ်လိုက်ပြီးလိုအပ်ရင်တက်တန်းတိုးခွင့်ကိုလည်းပေးလိုက်ပါတယ်။ EU ပြည်ထောင်စုဌာနကော်မရှင်နာမင်းနီဂျိုနက်ဆန်ကယူကရိန်းစစ်ပြေးဒုက္ခသည်တက်တန်းနီးပါးဟာပိုလန်၊ရိုမေးနီးယား၊ချက်ကိုစလိုဗေးကီးယားနဲ့ဟန်ဂေရီနိုင်ငံတွေကိုဖြတ်သန်းပြီးဥရောပသမဂ္ဂ EU နယ်မြေတွေထဲကိုဝင်ရောက်လာတယ်လို့ပြောပါတယ်။ဒါအပြင်ယူကရိန်းဒုက္ခအသည်တွေကို၃နှစ်အထိနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်လူမှုဖူလုံရေးနဲ့အိုးအိမ်တွေနေရာချထားပေးရေးတို့ကိုလည်းပေးသွားမယ်လို့ပြောပါတယ်။ EU နယ်မြေအတွင်းမှာအဲ့ဒီလိုကာလာတို့နေထိုင်ခွင့်ပေးမှာဖြစ်တယ်လို့နောက်တစ်ချိန်သူတို့တွေအိမ်ပြန်ဖို့အကူအညီလည်းပေးမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။